ဒီကနေ့ဇူလိုင်လ၄ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခါသမယမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးသောမတ်စ်ဗိုင်ဒါကမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ရေရှည်တည်ထောင်တဲ့ငြိမ်းချမ်းရေးပြန်လည်ရရှိပါစေလို့ကြောင်းဆုတောင်းလိုက်ပါတယ်
။မင်္ဂလာပါ။ Today on the 4th of July, Americans commemorate the birth of our nation, the United States of America. In the years since we declared our independence in 1776,
ဒီနေ့ဇူလိုင်လ၄ရက်နေ့မှာအမေရိကန်ပြည်ထောင်စုကြီးမွေးဖွားလာတဲ့အထိမ်းအမှတ်အဖြစ်နဲ့လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်။လွတ်လပ်တဲ့နိုင်ငံအဖြစ်1986ခုနှစ်မှာစတင်ကြီးညာလိုက်တဲ့အချိန်ကစလို့ပုံမပြည့်ပြည့်စုံတဲ့ပြည်ထောင်စုကြီးတရားဖြစ်လာရေးဆိုတဲ့ညီမချက်ကိုဆက်လက်အကောင့်ထဲပေါ်လာခဲ့ပါတယ်လို့တာမတ်ကြီးကပြောပါတယ်။ဒါ့အပြင်ဒီမိုကရေစီဆိုတာဟာရင်းရင်းမှုနဲ့မယမနာကြိုးပမ်းအားထုတ်မှုရဲ့ရလဖြစ်တဲ့အကြောင်းအထူးသဖြင့်စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အခါမျိုးမှာကြံ့ကြံ့ခံနိုင်ဖို့လဲလိုအပ်ကြောင်းဒါကိုမြန်မာပြည်သူလူထုအနေနဲ့ကောင်းကောင်းသိရှိနေပါကြောင်းမြန်မာပြည်သူတွေဟာသူတို့လိုချင်တဲ့ဒီမိုကရေစီနဲ့လွတ်လပ်မှုအစစ်အမှန်ရရှိရေးအတွက်တောင်းဆိုရမှာကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရင်းခိုင်မာတဲ့အေယာမတန်တိထံကိုဆက်လက်ပြသနေကြတဲ့အကြောင်းဒါကြောင့်အမေရိကန်လွတ်လပ်ရေးနေ့ဆင်နွှဲနေတဲ့အချိန်ပြည်သူတွေအတွက်ပြည်သူတွေကတင်မြောက်ထားတဲ့ပြည်သူအစိုးရဆိုတဲ့အဓိပ္ပာယ်ကိုပြန်လည်ဆင်ခြင်သုံးသပ်နေချိန်မှာမြန်မာပြည်သူပြည်သားတွေလည်းဒီမိုကရေစီနဲ့အတွင်းရှည်တည်တံ့တဲ့ငြိမ်းချမ်းရေးပြန်လည်ရရှိပါစေလို့ကြောင်းဆုတောင်းပါတယ်လို့အမေရိကန်လွတ်လပ်ရေးနေ့မှာတာမတ်ကြီးသောမတ်စ်ဗိုင်ဒါကမြန်မာပြည်သူတွေအတွက်ဆုမွန်ကောင်းတောင်းပေးထားပါတယ်ခင်ဗျာ။